မြန်မာဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ဟာသူ့ရဲ့ပထမဆုံးရခိုင်ပြည်ခရီးစဉ်ကိုလာမယ့်အောက်တိုဘာလလယ်မှာစတင်မယ်လို့ NLD ပါတီကထုတ်ဖော်ပြောကြားလိုက်ပါတယ်။ဒေါက်ဆန်းစုကြည်ကမဲဆွယ်စည်းရုံးရေးခရီးစဉ်အဖြစ်တန်တွဲမြို့၊ကွာမြို့နဲ့တောင်ကုန်းမြို့တို့ကိုသွားဖို့စီစဉ်နေတာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်ရဲ့ဒီခရီးစဉ်နဲ့ပတ်သက်ပြီးရခိုင်တိုင်းဒေသခေါင်းဆောင်ဦးရဲတောင်ကအခုလိုတုံ့တက်ပြောပါတယ်
။မဲဆွယ်စည်းရုံးရေးကာလမှာ NLD ပါတီကိုယ်စားလှယ်များအနိုင်ရဖို့တန်တွဲတောင်ကုန်းဘက်ကိုလာတဲ့ကိစ္စမှာကျွန်တော်အနေနဲ့ကတော့ပြောစရာမရှိဘူး။အဲ့တော့ကွာကတော့ဒါပဲဖြစ်ဖြစ်အချိန်တုန်းကအင်းနေစီလိုလာတဲ့မျိုးတွေဖြစ်တယ်။ဒါပေမဲ့ဒီဘက်နောက်ပိုင်းမှာတော့တောင်ကုန်းတို့ပါလို့မှာကအပြောင်းလဲတွေဖြစ်တယ်ဆိုတာကျွန်တော်တို့သိရတယ်။အဲကွာတို့တန်တဲ့တို့ကတော့ကိုတမျိုးပေါ့လေ။ဒါကတော့ဘယ်လိုပဲဖြစ်ဖြစ်ပြည်သူတွေရဲ့အနေအထားကတော့ပြောင်းလဲတယ်ဆိုပေမဲ့ဟိုထိတ်တန့်ကောင်းဆောင်တယောက်လာတဲ့ပုံမှာတိုင်းတာတစ်ခုရှိတော့စီးရုံးရေးအနေအထားရလိမ့်မယ်လို့ထင်ပါတယ်။
ရခိုင်တိုင်းရင်းသားခေါင်းဆောင်ဦးရဲတောင်ပြောသွားတာပါရှင်။ရခိုင်မျိုးသားပါတီ ANP ရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကလည်းဒေါက်ဆန်းစုကြည်ရဲ့ဒီခီးစင်နဲ့ပတ်သက်ပြီးသူ့ရဲ့သဘောထားအမြင်ကိုအခုလိုပြောပါတယ်
။ကျွန်တော်တို့ကတော့ပါတီနေနဲ့တော့ welcome ပါ။ဒါနိုင်ငံရေးပါတီတစ်ခုရဲ့ခေါင်းဆောင်ဟာမြန်မာနိုင်ငံအနှံ့ကိုသွားရောက်ပြီးမေးဆွေးစည်းဥပဒေရှိပါတယ်။တော်တော်လေးပဲမျိုးဒီမိုကရေစီဖွဲ့ချုပ်ကစဉ်းစားရမယ့်ချက်တွေရှိပါတယ်။တိုင်းရင်းသားဒေသတွေမှာနော်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဤထိုးစစ်တီတိုင်းရင်းသားများရဲ့ထိုးစစ်ကိုအဟန့်တာဖြစ်စေလိုမည်ဆိုရင်နောက်ဆုတ်ဖို့တင်တယ်။ဒီနေ့အဖြစ်မိမိတို့ရဲ့ပြိုင်ဘက်အဖြစ်ပြိုင်ပေးမယ့်တိုင်းရင်းသားပါတီများကိုအားပေးခြင်းဟာနော်ကိုမိတ်ဆွေကိုအထောက်အကူပြုတဲ့သဘောအဖြစ်ဒီအပြောင်းလဲကာလမှာအားယူဖို့လိုတယ်။တိုင်းရင်းသားတွေရဲ့မျိုးသားလွတ်မြောက်မှုဒီနေ့အဖြစ်ဖွဲ့စည်းပုံပါခွင့်ရေးကိုရလိုမှုကိုတင်းပြကြပြထောက်ခံတဲ့ဒီမပါတီကြီးဖြစ်စေ
။ရခိုင်မျိုးသားပါတီ ANP ရဲ့ဥက္ကဋ္ဌဒေါက်တာအီမောင်ပြောသွားတာပါရှင်။ ANP ရဲ့နောက်ထပ်ခေါင်းဆောင်တဦးဖြစ်တဲ့ဦးလာစောကဒီခရီးစဉ်ဟာဒေါအောင်ဆန်းစုကြည်အတွက်အလွန်စွန့်စားရတဲ့ခရီးစဉ်တစ်ခုလို့မြင်ပါတယ်
။ဒေါအောင်ဆန်းစုကရခိုင်ကိုလာမယ်ဆိုတာသူ့ policy ကိစ္စလို့ကျွန်တော်မထင်ဘူး။အဲ့ဒီကောရိုတန်တို့တောင်ကုန်းတို့မှာသူ့ပါတီမဲအနိုင်ရရှိဖို့အတွက်မဲလာဆွဲတို့လို့ပဲကျွန်တော်နားလေတယ်။အဲ့တော့ဟိုကျွန်တော်တို့2012နောက်ပိုင်းနောက်သူပြောတာဆိုတာဒီပေါ်မှာကျွန်တော်ရခိုင်လူထုကတော့တဘောမတွေ့တာတွေရှိတယ်အမြင်မချင်းတာတွေရှိတယ်အဲ့တော့ဒီနေရာမှာရခိုင်လူထုရဲ့ခံစားမှုနဲ့ရခိုင်လူတွေရည်တည်ချက်ကသူ့ပေါ်မှာတုံ့ပြန်မှုတွေရှိကောင်းရှိလာနိုင်တယ်ရှိလာတဲ့ပေါ်မှာတခြားအင်အားစုတွေကဟိုနိုင်ငံရေးကစားတာတွေနောက်မီဒီယာတွေကဖော်တာတွေဆော့တာတွေပါညင်ဖြစ်မယ်ဆိုလို့ရှိရင်အဲ့ရလာ NLD အတွက်ကောင်းမှာမဟုတ်ဘူးနောက်ကျွန်တော်တို့ရခိုင်တွေကလည်းမိမိရဲ့သဘောထားကိုပြွင့်မလင်းဖော်ထုတ်တာကိုကျွန်တော်တို့ဘီလင်းလိုလိုပါလို့ဖြစ်ပြီးတော့အဲနိုင်ငံတကာ image ပါလဲတမျိုးမြင်လာတာလည်းဖြစ်ကောင်းဖြစ်လာနိုင်တယ်။ဒေါအောင်ဆန်းစုကြည်လာတယ်ဆိုတဲ့ကိစ္စဟာသူ့ NLD ကမဲအမတ်နေရာ3-5နေရာလောက်လာဖို့ရဖို့အတွက်ရခိုင်ပြည်ကိုလာတယ်ဆိုတာအမတန်စွန့်စားကန်းတစ်ခုလို့ကျွန်တော်မြင်တယ်
။စစ်တွေမျိုးကဒေတာကန်ဦးတန်းထွန်းကဒေါအောင်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခရီးစဉ်ကိုကြိုဆိုပေမဲ့သူတို့ဒေတာကန်တွေအနေနဲ့ဒီခိုင်မျိုးသားပါတီကိုပဲမဲပေးဖို့အများဆုံးရှိနေတယ်လို့ဆိုပါတယ
်။မဲဆန္ဒရှင်ပြည်သူတယောက်အနေနဲ့ထူးထူးခြားခြားကန့်ကွက်စရာလည်းပေးကြမလို့ခင်ဗျ။ဒါပေမဲ့ဒီခိုင်တိုင်းရင်းသားတွေရဲ့ရင်သွင်းဆန္ဒမှာတော့ဒီခိုင်မျိုးသားပါတီ AMP ကိုပဲဒီခိုင်အများစုကမဲပေးကြမှာဖြစ်တဲ့အတွက်ကြောင့်ဒေါ်ဆန်းစုကြည်ဒီခိုင်ပြည်ကိုလောက်တဲ့ခီးစဉ်ဟာဒီခိုင်တိုင်းရင်းသားမဲဆန္ဒရှင်ရဲ့မဲအပေါ်မှာထူးထူးခြားခြားပြောင်းလဲသွားမယ်လို့ကျွန်တော်မထင်ပါဘူးခင်ဗျ။
ဒေါက်ဆန်းစုကြည်ရဲ့ရခိုင်ပြည်နယ်ခရီးစဉ်နဲ့ပတ်သက်ပြီးပါတီခေါင်းဆောင်တွေရဲ့အမြင်တွေဒေသခံတွေရဲ့အမြင်တွေကိုတင်ပြပေးခဲ့တာပါဒေါက်ဆန်းစုကြည်ရဲ့ဒီရခိုင်ပြည်နယ်ခရီးစဉ်အတွင်းမှာမလိုအလားအတဲ့ပြဿနာတွေပေါ်ပေါက်မှာကိုစိုးရိမ်နေကြတာနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဝင်ဦးဝင်းထိန်ကအခုလိုပြောပါတယ်ရှင
်နိုင်ငံရေးရသွားမယ်ဆိုတော့ကိုယ်ကျင်တတ်တဲ့လူရှိတယ်လို့မကျင်တတ်တဲ့လူရှိမှာပဲမကျင်တတ်တဲ့လူတွေဆန္ဒပြတယ်ဆိုတော့ကျွန်တော်တို့ကဘာမှမဆန်းဘူးအဲ့တော့ဒါကတိုင်မယ်ဒေါန်ဆန်းစုကြည်ကလည်းဒီခီးသွားရတဲ့ခါတွေမှာသူ့နေရာတွေမှာတမန်ဆနာပြရတယ်ကြုံရဘူးလားဆိုတော့သူလည်းဘာမှတုတ်တယ်တော့ထူးမယ်လို့မထင်ဘူးအနေရရှိရင်တော့ကျွန်တော်တို့ကတတိယလောက်မှာပေါ့ကျွန်တော်ကတော့အဓိကကတော့ NLD ကိုယ်စီအောင်နိုင်မှုတော့ဆင်းရဲသွားတာပဲ
NLD ပါတီရဲ့ဗဟိုလုံးမှုဆောင်ဖွဲ့ဝင်ဦးဝင်းထိန်ပြောသွားတာပါဒေါန်ဆန်းစုကြည်ဟာမဲဆွယ်စည်းရုံးရေးခီးစဉ်အဖြစ်ချင်းပြည်နယ်ကချင်းပြည်နယ်တွေကိုလည်းသွားရောက်ဖို့ရှိပါတယ်အဲ့ဒီခီးစဉ်တွေပြီးရင်ခိုင်ပြည်နယ်ကိုသွားဖို့စီစဉ်နေတာလည်းဖြစ်ပါတယ်ရှင်